ခဲ့တဲ့ဂျိုလာရှိရနေကဒေါက်တာစုကြည်ဥဆောင်တဲ့အစိုးရအဖွဲ့ဟာအစိုးရလွတ်တော်နဲ့တမတော်ထိပ်ပိုင်ခေါင်းဆောင်တွေပါဝင်တဲ့အရေးပေါ်စီဝေးတရားကျင်းပပါတယ်။ရခိုင်ပြည်နယ်အရေးကိစ္စအပါဝင်အမျိုးသားလူမျိုးရင်းနဲ့နိုင်ငံတကာဆက်ဆံရေးအခြေအနေများနဲ့ဆက်လျင်းတဲ့အစည်းအဝေးလို့ခေါင်းစဉ်တက်ထားပြီးကာလုံလို့ခေါ်တဲ့အမျိုးသားကာကွယ်ရေးနဲ့လူမျိုးရေးကောင်စီအဖွဲ့ဝင်၁၁ယောက်လုံးလည်းအဲ့ဒီစီဝေးမှာပါဝင်ပါတယ်။အဲ့ဒီအစိုးရတက်တန်းနှစ်နှစ်ခွဲနီးပါးကာလအတွင်းခုလိုစီဝေးမျိုးခေါ်ဘူးတာဒါဒုတိယအချိန်ပါ။ဒီစီဝေးခေါ်ရတဲ့အကြောင်းရင်းကဘာဖြစ်မလဲ။အစည်းအဝေးကဘယ်လိုအကျိုးဆက်တွေရနိုင်မလဲဆိုတာကုလပဆွေးနွေးတင်ပြသွားပါမယ်။
တမတော်ထိပ်ပိုင်းကောင်းဆောင်နေပါတဲ့အရေးကြီးအစည်းအဝေးကျင်းပရတဲ့ကိစ္စကတော့နိုင်ငံတော်သမ္မတရုပ်ထုတ်ပြန်ချက်ထဲမှာပါတဲ့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံး UNHCR ကုလသမဂ္ဂဖွံ့ဖြိုးမှုအစီအစဉ် UNDP တို့နဲ့နားလည်မှုစာချုပ်လွှာရေးထိုးခဲ့တဲ့အခြေအနေလွတ်လပ်တဲ့စုံစမ်းစစ်ဆေးရေးကော်မရှင်ဖွဲ့စည်းမှုအခြေအနေ Shangri-La Dialogue နဲ့ဆက်ဆက်ကိစ္စတွေရခိုင်ပြည်နယ်နဲ့နေသက်လုံခြုံရေးကိစ္စရပ်တွေအပြင်ထုတ်ပြန်ချက်မှာဖော်ပြမထားတဲ့ကုလသမဂ္ဂလုံခြုံရေးကောင်စီကမြန်မာအစိုးရကိုပေးပို့ထားတဲ့အကြောင်းကြားစာကိစ္စအပြည်ပြည်ဆိုင်ရာရာသွေးခုံရုံးကမြန်မာအာဏာပိုင်တွေကိုတရားစွဲဖို့ကြိုးပမ်းနေတဲ့ကိစ္စတွေလည်းပါဝင်မှာဖြစ်ပါတယ်မြန်မာအစိုးရဟာပြည်ထောင်စုဂျွန်လ6ရက်နေ့ကပဲရခိုင်ပြည်နယ်ကနေရက်ဆွန့်ခွာသွားတဲ့ပြည်နယ်လက်ခံရေးလုပ်ငန်းစဉ်ကိုအထောက်ပံ့ပြုနိုင်ဖို့အတွက်ကုလသမဂ္ဂအေဂျင်စီတွေဖြစ်တဲ့ UNHCR, UNDP တို့နဲ့နားလည်မှုစာချုပ်လွှာလက်မှတ်ရေးထိုးခဲ့ပါတယ်။အားလုံးတိကျပြီးဖြစ်တဲ့အတိုင်းမြန်မာအစိုးရနဲ့ဘင်္ဂလားဒေ့ရှ်အစိုးရတို့ဟာရခိုင်ပြည်နယ်ကထွက်ပြေးသွားတဲ့မွတ်စလင်ဒုက္ခသည်တွေကိုပြန်လည်ခံရေး2019နိုဝင်ဘာလ23ရက်နေ့ကတည်းကလက်မှတ်ရေးထိုးခဲ့ပြီးဖြစ်ပေမဲ့လက်ရှိ8လ9လကြာတဲ့အတိုင်းနှစ်နိုင်ငံအစီအစဉ်နဲ့ပြန်လာတဲ့ဒုက္ခသည်တွေတရားမှမရှိသေးပါဘူး။အဲ့ဒီလိုပြန်မဝင်လာနိုင်သေးတဲ့ကိစ္စမှာဒုက္ခတွေပြီးပြန်ဝင်လာရင်ဘေးကင်းလုံခြုံစိတ်ချရမှုရှိပါမလား။သူတို့ပြန်လာရင်စောင့်ကြည့်မဲ့သူဘယ်သူတွေရှိနေမလဲဆိုတဲ့အချက်လေးတစ်ချက်ပါဝင်ပါတယ်။2016အောက်တိုဘာလနဲ့2019အောက်တိုဘာလရခိုင်ပြည်နယ်မြောက်ပိုင်းမှာအကြမ်းဖက်မှုတွေဖြစ်ပွားတက်မတော်ကအကြမ်းဖက်မှုတံပြန်နှိမ်နှင်းရေးတွေလုပ်ပြီးနောက်ပိုင်းအဲ့ဒီဒေသတွေက ICRC နဲ့ WFP ဝန်ထမ်းနည်းနည်းပပကလွှဲရင်အခြားကုလသမဂ္ဂဝန်ထမ်းအားလုံးနီးပါးထွက်ခွာသွားခဲ့ကြပါတယ်။နောက်ပိုင်းကုလသမဂ္ဂအေဂျင်စီတွေအဲ့ဒီဒေတာတွေပြန်ဝင်နိုင်ရေးကိစ္စအစိုးရနဲ့အချင်းချင်းညှိနှိုင်းပြီးမှအခုလိုနားလည်မှုစာချုပ်လွှာလက်မှတ်ထိုးနိုင်ခဲ့တာဖြစ်ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းကိုကုလသမဂ္ဂအေဂျင်စီတွေပြန်ဝင်ဖို့ကိစ္စအတိုက်ခံပြည်ခိုင်ရိုးပါတီနဲ့ရခိုင်မျိုးသားပါတီဘက်ကတိတ်ကြီးလက်ခံလိုကြတာမဟုတ်ပါဘူး။ဒီလိုနဲ့ဒီကိစ္စတက်မတော်ထိပ်ပိုင်းခေါင်းဆောင်တွေနဲ့ပါနားလည်မှုယူဖို့ဖြစ်လာတာလို့မှန်းဆရပါတယ
်။လက်ရှိတွေ့ဆုံပွဲမှာဆွေးနွေးကြတဲ့နောက်အရေးကြီးကိစ္စတစ်ခုကတော့ပြီးခဲ့တဲ့မေလ31ရက်နေ့ကဖွဲ့စည်းမယ်လို့ကြေညာခဲ့တဲ့လွတ်လပ်သောစုံစမ်းစစ်ဆေးရေးကော်မရှင်နဲ့လည်းပတ်သက်ပါတယ်။နိုင်ငံတော်သမ္မတရုပ်ကြေညာချက်မှာတော့ရခိုင်ပြည်နယ်အတွင်းပြည်နယ်စစ်မြေကြီးတည်ငြိမ်အေးချမ်းရေးနဲ့ဖွံ့ဖြိုးတိုးတက်ရေးတို့ဆောင်ရွက်ရာတွင်အမျိုးသားစီစဉ်တရားအနေဖြင့်မြန်မာအစိုးရသည်လွတ်လပ်သောစုံစမ်းစစ်ဆေးရေးကော်မရှင်တရားဖွဲ့စည်းရန်ဆုံးဖြတ်ပြီးဖြစ်တဲ့အကြောင်းအဲ့ဒီကော်မရှင်ဟာအာဇာအကြမ်းဖက်အဖွဲ့ရဲ့အကြမ်းဖက်တိုက်ခိုက်မှုပြီးတဲ့နောက်လူ့ခွင့်ရေးချိုးဖောက်မှုတွေအဲ့ဒါနဲ့ဆက်နွယ်တဲ့ကိစ္စတွေကိုစုံစမ်းစစ်ဆေးကြမယ်။ကော်မရှင်မှာနိုင်ငံကပုဂ္ဂိုလ်ကြီးတယောက်ပါဝင်စုစုပေါင်းအဖွဲ့ဝင်3ယောက်ပါမယ်လို့ဆိုထားပါတယ်။အခုဆိုရင်ဒီဖွဲ့မှာပါတဲ့နိုင်ငံသားနဲ့မြန်မာနိုင်ငံသားတွေဘယ်သူတွေမှမသိရသေးပေမဲ့ဖြစ်တော်ထဲမှာတော့ကန့်ကွက်မှုပေါ်ပေါက်ခဲ့ပြီးဖြစ်ပါတယ်။ပြီးခဲ့တဲ့ဇော်လ6ရက်နေ့ကကျင်းပတဲ့ဒီလူတော်အစည်းအဝေးမှာရှမ်းပြည်နယ်မိုင်းပန်အမတ်ဦးဆိုင်ကျော်မိုးကရခိုင်ပြည်နယ်ကလူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့လွတ်လပ်တဲ့စုံစမ်းရေးကော်မရှင်ဖွဲ့မယ်ဆိုရင်နိုင်ငံသားမပါပဲပြည်တွင်းကကျွမ်းကျင်ပညာရှင်တွေနဲ့ပဲဖွဲ့စည်းဖို့ပြည်တော်စုအစိုးရကိုတိုက်တွန်းကြောင်းအရေးကြီးအဆိုတင်သွင်းခဲ့ပါတယ်။အဆိုကပြည်သူတော်ကလက်ခံဆွေးနွေးပါလိမ့်မယ်။ဒီလိုအကြောင်းတွေကြောင့်တပ်မတော်နဲ့သဘောတူညီချက်ရယူနိုင်ဖို့အဲ့ဒီပြဿနာကလည်းဆွေးနွေးပွဲထဲပါဝင်လာရတာဖြစ်နိုင်ပါတယ်။
အစိုးရဟာဒီထိပ်သီးအစည်းအဝေးကျင်းပဖို့ဇွန်လ9ရက်နေ့ကမှလွှတ်တော်အစည်းအဝေးတွေကိုရုတ်တရက်ဖျက်သိမ်းညဘက်ဒေါက်တာဆက်စုကြည်သမရဦးဝင်းမြင့်နဲ့အစိုးရခေါင်းဆောင်တွေတွေ့ပြီးရုတ်တရက်ကျင်းပရတဲ့ပုံစံမျိုးဖြစ်ပါတယ်။အကြောင်းရင်းကတော့ကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်ဦးဟောက်တူဆွမ်းကနေတဆင့်မြန်မာအစိုးရကိုကုလသမဂ္ဂလုံခြုံရေးကောင်စီကပေးပို့တဲ့စာနဲ့လည်းသက်ဆိုင်နိုင်ပါတယ်။အဲ့ဒီစာမှာအချက်၄ချက်ပါပြီးရခိုင်ပြည်နယ်မှာလူသားချင်းစာနာမှုအကူအညီပေးဖို့ကုလသမဂ္ဂအေဂျင်စီတွေဝင်ခွင့်ပေးဖို့တောင်းဆိုတာလူ့ခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်ပြီးပွင့်လင်းမြင်သာစွာစစ်ဆေးပြီးအရေးယူပေးဖို့တောင်းဆိုတာကော်ဖီအာနန်ကော်မရှင်အစီအခံစာကိုအကောင့်ထဲပေါ်ပေးဖို့တောင်းဆိုတာမကြာခင်မြန်မာနိုင်ငံရောက်လာမယ့်ကုလသမဂ္ဂအထွေထွေအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်နဲ့မြန်မာနိုင်ငံတာဝန်ရှိသူတွေပူးပေါင်းဆောင်ရွက်ဖို့တောင်းဆိုတာစကားတွေပါဝင်နေလို့ဆိုပါတယ်။ရ Let's see, NLD, so ya, song ya, chatting ha, every sapa, chatting ru, account he, pony de, lu, yusaya bi, debro, baka, lakala, a yebo, siwi, matimini, jimbayara, lu, nali, nai, mari. A dragon behind your body net, demro, bakaro, don sensitine, NLD, so ya, go, galo, siwi, mkolo, so be, we can reach, shibai. Tabi me, a yin, demra, utense, so ya, lete, napal, senakuni, july, nia, nirungale, galo, mkobe, a kulowe, so ya, suto, demero, take by gongong, drizzle, siwi, loke, bude, saraga, shikedi, plasimo, chicken, udi, boma, chocolate, nia, don't send me, gajiba, demrane, so ya, puwini, body nangay, meloya, chaku.
ပြန်ဖို့ဆွေးနွေးကြတာဖြစ်ပါတယ်။ဒါကြောင့်လက်ရှိဒေါ်စန်းစုကြည်အစိုးရအနေနဲ့ကာလုံစီဝေးမခေါ်ပဲနိုင်ငံထိပ်ပြီးခေါင်းဆောင်တွေအစီအွေလုပ်ကြတာသိက္ခာနဲ့ကိစ္စတော့မဟုတ်ပါဘူး။ဒါပေမဲ့တကယ်အရေးကြီးတဲ့အချက်ကတော့ရခိုင်ပြည်နယ်ပြည်ထောင်စုဖြည့်ရှင်ရေးမှာတမရော်ဘက်ကထိပ်ပိုင်ခေါင်းဆောင်တွေနဲ့နားလည်မှုရယူရည်တွေမကပဲအောက်ခြေလုံခြုံရေးနဲ့အုပ်ချုပ်ရေး